မြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့ဆယ်ရာခိုင်နှုန်းဟာနေ့စဉ်နဲ့အမျှအငက်ဘေးနဲ့ရင်ဆိုင်နေရတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကပြောပါတယ်မြန်မာနိုင်ငံတွင်စားနပ်ရိက္ခာရှားပါမှုဒဏ်ခံနေရသူဦးရေဟာလည်းတဖြည်းဖြည်းတိုးပွားလာနေတဲ့အခြေအနေဟာစိုးရိမ်ရတဲ့အနေအထားကိုရောက်လာနေတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောဆိုလိုက်တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါကလဒမကကမကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရမြန်မာနိုင်ငံသား10ယောက်မှ1ယောက်တနည်းအားဖြင့်လူ့ရေစုစုပေါင်းရဲ့ဆေးရခိုင်နှုန်းဟာအငတ်ဘေးဒဏ်နဲ့ရင်ဆိုင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒီအစီရင်ခံစာကိုအမျိုးသားစစ်မှန်ရေးဝန်ကြီးဌာနကလည်းလက်ခံအတည်ပြုပေးထားတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Chris K ကပြောပါတယ
်။ That figure, the 10% of the population being food insecure, that's a
မနိုင်ငံတွင်းကမိသားစုတွေရင်ဆိုင်နေကြရတဲ့အခက်အခဲတွေအကြောင်းပြုစုထားတဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအေဂျင်စီရဲ့အစီရင်ခံစာအရလူဦးရေရဲ့ဆရာခိုင်နှုန်းဟာအငတ်ဘေးနဲ့ရင်ဆိုင်နေရတယ်ဆိုတဲ့အဲ့ဒီအချက်ကိုအမျိုးသားစီမံကိန်းဝန်ကြီးဌာနကလက်ခံအတည်ပြုပေးထားပါတယ်။ကျွန်တော်တို့ကလည်း FAO နဲ့ပူးပေါင်းပြီး2009ခုနှစ်ကုန်ပိုင်းတုန်းကကောက်ပဲသီးနှံအလုံအလောက်ရမရဆိုတဲ့စစ်တမ်းကောက်ပြီးတော့လေအဲ့ဒီချက်ကိုထပ်ပြီးအတည်ပြုနိုင်ခဲ့တာကြောင့်ဒါလူတိုင်းကလက်ခံထားတဲ့အချက်တွေဖြစ်ပါတယ်
။ပုံမှန်အဖြစ်ဆန္ဒရိက္ခာရှာပမှုဒဏ်ကိုရင်ဆိုင်ရတဲ့မြန်မာနိုင်ငံအလဲပိုင်းဒေသမှာ၃နှစ်လောက်မိုးခေါင်ရေရှားဖြစ်နေတာကြောင့်ငတ်မုတ်ခေါင်ပမှုဒဏ်ကိုပို့ပြီးတော့ခံနေရတဲ့အကြောင်းလဲ Chris K ကဆက်ပြောပါတယ်။မြန်မာနိုင်ငံရဲ့၆တွေ့ဒေသလို့လူသိများတဲ့အလဲပိုင်းဒေသဟာတိုင်းပြည်အတွင်းအစင်းရဲဆုံးဒေသလို့သတ်မှတ်ထားတာဖြစ်ပြီးရာသီဥတုပုံမှန်မရှိတဲ့အတွက်ဆန္ဒရိက္ခာရှာပမှုဒဏ်ကိုရေရှည်ခံရနိုင်တယ်လို့လည်း Chris K ကဆက်ပြောပါတယ
် Situation is clearly getting worse and as I think I describe it as a slow burn situation
ချင်းနီကတိတိတတကိုပိုးပြီးဆိုးလာနေပါတယ်ဒါကိုတဖြည်းဖြည်းချင်းလောင်ကျွမ်းစေခြင်းလို့ကျွန်တော်နာမည်ပေးထားတယ်ဘာဖြစ်လို့လဲဆိုတော့ဒီဒေသမှာဆန္ဒရိက္ခာရှာပတဲ့အချိန်ကတဖြည်းဖြည်းပိုးဆိုးလာနေလို့ပါကျွန်တော်တို့လို့ဖော်ကိုင်ပေအဖွဲ့တို့ရဲ့လေးလာတွေးရှိချက်တွေအရလေဒီဒေသကကလေးငယ်တွေရဲ့အာဟာရချို့တက်မှုဟာအင်မတန်စိုးရင်စရာကောင်းတဲ့အခြေအနေကိုရောက်နေပြီဆိုတာတွေ့ခဲ့ရပါတယ
်။တိုင်းပြည်အတွင်း WFP ကလှုပ်ဆောင်နေတဲ့တခြားဆန္ဒရိက္ခာထောက်ပံ့ရေးစီမံကိန်းတွေဤသူဒီဒေသဟာလည်းအထူးစိုးရင်စရာကောင်းတဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အကြောင်း Chris K ကပြောပါတယ်။ Dry Zone လို့ခေါ်တဲ့အဲ့ဒီ6တွေ့ဒေသဟာပုံမှန်အားဖြင့်လည်းမိုးရေချိန်အနည်းဆုံးရတဲ့ဒေသဖြစ်တာကြောင့်မိုးရေကိုမိခိုနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ကြိုတင်ခံမရခက်ခဲပြီးစည်သားတွေအနေနဲ့ဆန္ဒရိက္ခာရှာပမှုဒဏ်ကိုပို့ပြီးတော့ခံစားကြရတယ်လို့ Chris K ကဆက်ပြောပါတယ
်။ The biggest challenge we have is that we're unable in all honesty to be able to piece this together and to describe it.
ကျွန်တော်တို့ရင်ဆိုင်ရတဲ့အကြီးဆုံးပြဿနာကအခြေအနေမှန်ကိုပို့ပြီးပြည့်ပြည့်စုံစုံလေ့လာစုံစမ်းခွင့်မရတဲ့ကိစ္စပါ။ဘာလို့လဲဆိုတော့အဲ့ဒီလိုပြည့်စုံတဲ့လေ့လာစုံစမ်းမှုလုပ်ခွင့်လေအနာဘိုင်းတွေကကျွန်တော်တို့ကိုမပေးဘူးလေ။ဒါကြောင့်အခုချိန်ဟာအဲ့ဒီလိုလုံပိုင်ခွင့်မီးစိမ်းပြဖို့အချိန်ရောက်ပြီလို့ကျွန်တော်တို့ထင်တယ်။ဒါမှလည်းပိုးပြီးစိုးရင်စရာကောင်းတဲ့ဒေသတွေအခက်အခဲပိုရင်ဆိုင်နေရတဲ့သူတွေစီကိုထိရောက်တဲ့အကူအညီတွေကျွန်တော်တို့အချိန်မီပေးနိုင်မှာပါ
။ FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့ဟာမိုးခေါင်ရေရှားဖြစ်လို့အငတ်ဘေးဒဏ်ကြုံနေကြရတဲ့မြန်မာနိုင်ငံအလဲပိုင်းတွေမှာပဲတခြားနေစတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအတွင်းကနေရာတော်တော်များများမှာဆန္ဒရိက္ခာထောက်ပံ့ရေးအစီအစဉ်တွေကိုလှုပ်ဆောင်နေတာဖြစ်ပါတယ် FAO ကအခုလိုမြန်မာနိုင်ငံမှာဆန္ဒရိက္ခာအကူအညီပေးရေးအစီအစဉ်ကိုချမှတ်လှုပ်ဆောင်နေပေမဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာအလူရှင်တွေကထောက်ပံ့ပေးတဲ့ပမာဏဟာတခြားဒေသတွင်းကနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာနည်းလွန်းနေတာကြောင့်ဘာသာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဥပမာ2009ခုနှစ်ကဆိုရင်မြန်မာနိုင်ငံအတွက်ပေးခဲ့တဲ့ဖွံ့ဖြိုးမှုအထောက်အပံ့ငွေဟာလူတဦးမှာ4ဒေါ်လာနှုန်းလောက်သာရှိခဲ့ပေမဲ့ကမ္ဘောဒီးယားနိုင်ငံအတွက်တော့48ဒေါ်လာနဲ့လာအိုစ်နိုင်ငံအတွက်တော့48ဒေါ်လာနှုန်းထောက်ပံ့ပေးခဲ့တယ်လို့ Chris K ကပြောပါတယ်။ဒီလိုကွာခြားမှုတွေရှိနေတဲ့အတွက်အရေးပေါ်ဆန္ဒရိက္ခာလိုအပ်နေတဲ့ဒေသတွေမှာကူညီထောက်ပံ့ပေးမဲ့3နှစ်စီမံကိန်းအကောင့်ထည့်ဖော်ဖို့အတွက်အမေရိကန်ဒေါ်လာ122တန်းလိုအပ်တဲ့အကြောင်းအလူရှင်တွေထံကနေ WFP ကတောင်းဆိုထားတယ်လို့သိရပါတယ်ခင်ဗျာ။